တရားရည်ဂူလာ6ရက်နေ့တုန်းကပေါ့နော်ဒီရခိုင်ပြည်နယ်မှာပြုလုပ်ခဲ့တဲ့ရခိုင်မျိုးသားပါတီဗဟိုလုံးမှုဆောင်ကော်မတီအစည်းအဝေးမှာပေါ့နော်ဆုံးဖြတ်ခဲ့တဲ့အချက်တွေနဲ့ပတ်သက်ပြီးတော့ဒီနေ့ရန်ကုန်မှာရှိတဲ့ရခိုင်မျိုးသားပါတီကဗဟိုလုံးမှုဆောင်ကော်မတီဝင်တချို့ထက်လောင်းဆွေးနွေးကြတယ်ဆိုပြီးတော့ကျမတို့ကြားရပါတယ်ရှင်ဆရာတို့ဘာကိစ္စတွေများဆွေးနွေးပြကြပါလဲရှင်
အဓိကတော့ကျွန်တော်တို့ဒီ UN နဲ့နေပြီးတော့မဟာမိတ်ဆက်ဆံရေးဖြတ်တဲ့ဟာပေါ့နော် UN ဆိုတာကတော့ကျွန်တော်တို့ AID ရဲ့မဟာမိတ်ဖြစ်ပြီးတော့ MPA ကြတော့ INDP ရဲ့နေပြီးတော့မဟာမိတ်ဖြစ်တယ်လေဒီဟာဒီကမူလကလေးကလည်းနေပြီးတော့ကျွန်တော်တို့ပေါင်းစည်းစဉ်ကလည်းသူ့ဖက်ကိုဖက်ကိုဆက်ဆံဖို့ဆိုပြီးတော့ဆုံးဖြတ်ချက်ရှိခဲ့ပါတယ်ဆုံးဖြတ်ချက်တွေကတော့အချိန်ကြီးကြောင်းလဲပဲအခုနောက်ဆုံးမှကြတော့ကျွန်တော်တို့တစ်ဖက်ဖြတ်တောက်ပလိုက်တယ်ဒီဟာကတော့ကျွန်တော်တို့အနေနဲ့လည်းလက်ခံနိုင်ဖွယ်မရှိပါဘူးဒီတော့ဒီကိစ္စတွေကကျွန်တော်တို့ပါတီထဲမှာပါတီကောင်းဆောင်တွေအပြင်ကျွန်တော်တို့ထားပြီးတော့လည်းကျွန်တော်တို့မှနေပြီးကြေကြပြတ်နေကြတယ်ဆွေးနွေးရမယ့်ကိစ္စတွေလည်းရှိတယ်တခြားနေပြီးတော့ကျွန်တော်တို့ကိုနှစ်ပါတီပေါင်းဖို့အတွက်နေပြီးတော့တိတ်တောင်းခဲ့တဲ့အဖွဲ့အစည်းတွေနဲ့လည်းကျွန်တော်တို့ထားပြီးတော့ဆွေးနွေးရမယ့်ကိစ္စတွေရှိနေပါတယ်
UN အနေနဲ့ရောဆရာတို့ချိတ်ဆက်ပြီးတော့တစုံတရာဆောင်ရွက်ဖို့အခြေအနေတွေရောရှိမလားရှင်
ကျွန်တော်တို့ဒီဘက်မှာကိုပါတီထဲမှာကျွန်တော်တို့အုပ်စုတွေပေါ့နော်စိတ်ကနေပြီးတော့မယ်ကျွန်တော်တို့ဒီရခိုင်လူမှုအဖွဲ့အစည်းတွေနဲ့ကျွန်တော်တို့တော့မယ်ပြီးတော့လည်းကျွန်တော်တို့ပါတီပြင်ပဖြစ်တဲ့အဲ့ဒီ UN ရဲ့ပါဝင်တခြားမဟာမိတ်တွေနဲ့ကျွန်တော်ဆက်ပြီးတော့ပြောဖို့ရှိပါတယ
်စစ်တွေမှာကျင်းပခဲ့တယ်ပေါ့နော်ရခိုင်မျိုးသားပါတီဘိုလုံးမှုဆောင်အစည်းအဝေးမှာပေါ့နော်ဘာကြောင့်ပါတီအနေနဲ့ UN ကနေပြီးတော့ပေါ့နော်နှောက်ထွက်ဖို့ဆုံးဖြတ်လိုက်တယ်ဆိုပြီးတော့ဆရာတို့ဘယ်လိုများပြောပါလဲရှင်
အဲ့ဒါကတော့သူတို့ရဲ့ကြီးညာချက်ထွက်လာမှကျွန်တော်တို့သိကြပါဘူးနော်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ရဲ့သဘောထားကိုလည်းသူတို့မေးမြန်းခြင်းမရှိပါဘူး။ဒီလားအဲ့ဒီအစည်းအဝေးခေါ်စဉ်တုန်းကတော့သူတို့နေနေနေပြီးတော့ဖုန်းနဲ့သဘောထားမေးမြန်းယူသွားမယ်ဆိုပြီးတော့ပြောခဲ့တာရှိပါတယ်။ဒါပေမဲ့တကယ်တကယ်ဆုံးဖြတ်ချက်ထွက်လာမှသာကျွန်တော်တို့သိရတာကျွန်တော်တို့စီကိုဘယ်သူတူတူတယောက်မှနေပြီးတော့ဆုံးဖြတ်ချက်ကိုသဘောထားမေးမြန်းတာတွေမရှိခဲ့ဘူးပေါ့နော်။ဒီဟာကတော့ဒါတစ်ဖက်သားကြီးပဲလို့ကျွန်တော်တို့ကတော့ဒီတူတူတယောက်နေနဲ့သွားရင်အဲ့လိုပဲပြောရမှာပေါ့နော်။ဒီဟာကတော့သုံးသားချက်အနေနဲ့ကြာတော့ကျွန်တော်တို့ကိုယ်မကြေကြပြန်လာဆွေးနွေးပြီးမှကျွန်တော်တို့အဖွဲ့ရဲ့ဆုံးဖြတ်ချက်အနေနဲ့ပဲကျွန်တော်တို့ပြောရှင်းပါလေ
။ဆရာဒီနေ့အစည်းအဝေးကိုပေါ့နော်ဆရာတို့ပါတီကဟိုဘယ်သူတွေများတက်ရောက်လဲဒီနေ့အစည်းအဝေးကနေဘယ်လိုဆုံးဖြတ်ချက်တွေများကြားခဲ့နိုင်လဲရှင်
။ကျွန်တော်တို့မှာအခုရန်ကုန်မှာရှိတဲ့ CEC ပေါ့နော်ကျွန်တော်တို့ဒီ AID site အနေနဲ့နေပြီးတော့နှစ်ပါတီပေါင်းစပ်မှာမိလာခံမှာကျွန်တော်ဆရာခံနေဦးရှိပါတယ်။အဲ့ဒီမှာနေပြီးတော့ကိုရီတောင်ကတော့နေပြီးတော့မှာရှိပြီးတော့ကျွန်တော်တို့ရဲ့ CEC တူကတော့နေပြီးတော့ဝရေးဖို့ကစားနေသွားပါတယ်။၅ဦးတက်ရောက်ပါတယ်။ကျန်တဲ့ CEC ပါဝင်ပေါ့နော်ကိုစလေအားလုံးဒီတစ်ဆယ်ကျော်တက်ရောက်ပါဒီမကြခင်မှာကျွန်တော်တို့ထားပြီးတော့ဒီမှာတွေ့စရာရှိတယ်ဆွေးနွေးစရာတွေရှိပါသေးတယ်ဒီ live stream မှာကိုအဲ့ဒီကျွန်တော်တို့လုပ်ငန်းရှင်တွေကတော့ဆက်ပြီးတော့အကောင့်ထဲပေါ်သွားမှာပါပါတီတွင်ရောကျွန်တော်တို့ဒီရခိုင်အဖွဲ့အစည်းကြီးရောအကုန်လုံးတော့ပါပါလိမ့်မယ်ခင်ဗျာ
ဆရာဒီရခိုင်ဒီမိုကရေစီအဖွဲ့ချုပ် AND နဲ့ပေါ့နော်ရခိုင်တိုင်းသားများတိုးတက်ရေးပါတီ RNDP တို့ရခိုင်မျိုးသားပါတီဖြစ်ပေါင်းစည်းထားပေမဲ့ပေါ့နော်လက်ရှိအနေအထားအရဆိုရင်ဒီပါတီတွင်အရင်ပါတီနှစ်ခုကပါတီဝင်တွေကြားပေါ့နော်သဘောထားကွဲလွဲမှုတွေရှိနေတယ်ဆိုတော့အနေအထားတွေလည်းမြင်ရပါတယ်။ဘာကြောင့်ဒီလိုတွေဖြစ်နေတာလဲ။ဆရာတို့ပါတီတွင်းအခြေအနေတွေကရောဘယ်လိုများရှိလဲရှင်
။ပါတီတွင်းမှာကျွန်တော်တို့တကယ်တကယ်ပေါင်းတဲ့အခါအလောက်ပဲတစ်ဖက်ကနေပြီးတော့ညီညွတ်ညွတ်ပေါင်းလို့တော့လေတစ်ဖက်ကနေပြီးတော့အင်အားသုံးတာတို့ဒီသူတို့ရဲ့နေပြီးတော့အင်အားကိုညီညွတ်ရေးမှနေပြီးတော့မထက်ပဲနဲ့နေပြီးတော့ချိုးခွင်းမှာတို့နှိတ်ကွက်လိုက်မှာတို့ဆိုတဲ့အဲ့လိုဘာသာမမှန်တာလေးတွေတော့တွေ့နေရပါတယ်ခင်ဗျာ။အဲ့ဒါကြောင့်နေပြီးတော့အခုလိုအခြေအနေလေးတွေဖြစ်လာတာလို့ပဲကျွန်တော်တို့ကျွန်တော်တို့အနေနဲ့ကတော့ခွဲပြီးထွက်သွားဖို့အတွက်အနည်းအဝင်းသွားရင်ဒီ AMP ကထွက်ခွာသွားဖို့အတွက်ကျွန်တော်တို့ဆန္ဒမရှိပါဘူးခင်ဗျာကျွန်တော်တို့ကပေါင်းစည်းရမှုပုံမှန်ပဲရမှာပါ AMP ရခိုင်မျိုးသားပါတီနဲ့ပဲရသွားမယ်လို့ကျွန်တော်တို့ဆုံးဖြတ်ထားပါတယ်အဲ့ဒီတော့လည်းကျွန်တော်တို့ပါတီချမ်းမှာရောကျွန်တော်တို့ရခိုင်လူမှုအဖွဲ့အစည်းရောအကုန်လုံးပါဝင်ကျွန်တော်တို့ကြေကြေပြန့်ပြန့်နေပြီးတော့ပြင်နိုင်သွားဖို့စီစဉ်နေရှိပါတယ်
ရခိုင်ပြည်နယ်အစိုးရဖွဲ့ဖို့အတွက်ပေါ့နော်လက်ရှိမျိုးသားလွှတ်တော်ဒုတိယဥက္ကဋ္ဌဦးရတောင်ဦးဆောင်နဲ့ဆရာတို့ဒီအရင်က END အဖွဲ့ဝင်တွေနဲ့ပေါ့နော် NLD ပါတီကြားတစုံတရာဆွေးနွေးမှုတွေရောရှိလားအစိုးရဖွဲ့စည်းရေးအတွက်ကိုရောဆရာတို့သဘောထားဘလို့များရှိပါလဲရှင်
ဆိုရဖွဲ့ဖို့အတွက်တော့ကံလန်းတာဆွေးနွေးတာရှိတယ်လို့ကျွန်တော်ကတော့မကြားဘူးခင်ဗျာအခုလည်းနေပြီးတော့ဦးရတောင်ရောက်နေတဲ့နေရာကိုယ်တိုင်ပဲသူတို့ကဒီဟာလိုအပ်ချက်ပေါ့နော်ဒီတွက်နေပြီးတော့ဒီသွားတာပဲဖြစ်ပါလိမ့်မယ်ကျွန်တော်တို့ဒီ NLD အနေနဲ့နေပြီးတော့ရခိုင်ပြည်နယ်ဆိုရဖြစ်ဖို့အတွက်အစည်းအဝေးနှိမ့်နေတာဒီပါညာလေးကတော့အဲ့တူဟာမျိုးတော့မကြားသေးပါဘူးကံမျိုးသားပါတီမှာတော့သူတို့စာထုတ်ထားတာပဲရှိတယ်လေအကယ်၍နေပြီးတော့ NLD ဖက်ကနေပြီးတော့စေစားနှိမ့်နိုင်ဖို့ကံလန်းလာဖြစ်တော့နှိမ့်နိုင်ဖို့ဆိုပြီးတော့နေပြီးတော့ဥမေမှာကုအေးမောင်ရဲ့ဦးထောင်ကျော်ရဲ့ဦးရတောင်ရဲ့ဆိုပြီးတော့ကိုယ်စားလှယ်သုံးဦးစီရင်နေကိုတူထားတာရှိပါလိမ့်မယ်။
ဆရာကြီးကုလို့ဖြည့်ပေးရတဲ့အတွက် RFA ကကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ခင်ဗျာကျေးဇူးပါ။